တင်ဒီခုတက်ကလာပြီးတော့ပြည့်စုံမင်းမြောင်းပြူလာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်ပထမဦးဆုံး
အော်ကျွန်တော်ပထမဦးဆုံးစလိုက်ချင်တာကပြီးခဲ့တဲ့ရက်ပိုင်းကပဲကွန်ပိုဇင်တို့ဒီ Freedom House နဲ့ Human Rights First နဲ့ဒီဘုန်းနှစ်ဖွဲ့ပေါင်းပြီးကမ္ဘာကထာလုပ်ပြီးတော့ဒီအရက်ဖက်လူမှုဖွဲ့စည်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲတခုကွန်ပိုဇင်သွားတက်ခဲ့လို့ကျွန်တော်သိတာဆိုတော့အဲ့ဒီဆွေးနွေးပွဲလေးကြောင့်ကျွန်တော်တို့ပြည်သက်တွေသိအောင်အကျဉ်းလေးရှင်းပြပါလား
ဟုတ်ကဲ့ဒီဆွေးနွေးပွဲကဆိုလို့ရှိရင်ကျွန်တော်နှစ်ရက်လုပ်ခဲ့တာပါပထမပိုင်းကတော့ခုနပြောသဘောကိုကျော်တော်သိန်းပြောခဲ့သလိုဆွေးနွေးပွဲပါကျွန်တော်မှအဲ့မှာပုံမှန်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လောလောဆယ်ပုံမှန်ပြည်မှာရှင်းဆိုင်နေရတဲ့ဒီပေါ့နော်ဒီလူမှုလူပွဲစည်းတွေအခြေအနေနဲ့ပတ်သက်ကျွန်တော်ပြောခဲ့ပါတယ်ပြီးတော့ဒုတိယပိုင်းကတော့ဒီကျွန်တော်တို့ဒီ panelist တွေပေါ့နော်ဆွေးနွေးတဲ့လူတွေကဒီ American အစိုးရမှာအရေးပါတဲ့ခုနလိုမျိုးနိုင်ငံရေးဝန်ကြီးဌာနတို့ဟိုပြီးလို့ရှိရင်ဒီ White House တို့ကဒီသမ္မတအကြံပေးရာရှိတို့ဒီနိုင်ငံတော်လူမျိုးရေးရာရှိတို့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေ့ပြီးတော့သူတို့နဲ့ဆွေးနွေးပါတယ်သူတို့အခြေအနေတွေရှင်းပြခဲ့တဲ့ပွဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပွဲမှာဆွေးနွေးရတာကိုတော့သွားတွေ့ခဲ့တဲ့ဆွေးနွေးပွဲတွေရောအားရကျင်းတယ်လား
ကျင်းပါတယ်အဓိကဗမာကိစ္စတခုလည်းမဟုတ်ပါဘူးဒီကျွန်내နိုင်ငံတွေဖြစ်တဲ့ဒီရုရှားတို့အီဂျစ်တို့ကျွန်내နိုင်ငံတွေတော်များလည်းပါပါတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗမာပြည်ကတော့ကျွန်내နိုင်ငံအချင်းနဲ့ကွာတယ်ပေါ့နော်ဟိုဗမာပြည်ပါဆိုဒီကျွန်내နိုင်ငံတွေကဆိုလို့ရှိရင်အစုပ်ဖက်ကိုရောက်နေတယ်ကျွန်တော်ဗမာပြည်ဆိုလို့ရှိရင်အခုကပွင့်လင်းတဲ့အကောင်ဘက်ကိုပို့ပြီးတော့တန့်နေတယ်တခုပဲရှိတယ်ကျွန်တော်တို့ကစိုးရင်စိတ်ရှိတယ်ဆိုတဲ့ဟာတခုပဲကျွန်တော်တို့ဟိုပြောခဲ့ပါတယ်ခင်ဗျာ
ဟုတ်ဆိုတော့ဒီဆွေးနွေးပွဲခေါင်းစဉ်က Civil Society and Assault ဒီကမ္ဘာတစ်ဝှမ်းမှာရှိနေတဲ့civil society တွေတိုက်ခိုက်ခံရတဲ့ဖိနစ်ခံရတဲ့အခြေအနေမှာရောက်နေတယ်လို့ဆိုတော့ကောင်းစင်လို့ကျွန်တော်အဲ့လိုအကြံဉာဏ်နားလေးလေးလीဆိုတော့ပထမဦးဆုံးအဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်သိချင်တာက civil society ဒါမှမဟုတ်ရင်ဗမာလူအကြံဉာဏ်အခုဘာသာပြန်နေကြတာကအရက်ဖက်လူမှုအဖွဲ့အစည်းပေါ့ဆိုအတ္တိဟာဒီဝေါ်ဟာရာဒီနိုင်ငံခြားဝေါ်ဟာရာလားဒီ EU အစဒီနိုင်ငံခြားကလာတဲ့ EU အစလား
မဟုတ်ခင်ဗျာအဲ့ဒါကကျွန်တော်လို့ပြောကျွန်တော်တို့ဗမာပြည်မှာဒီလိုဟာမျိုးကဒီကိုလိုနီစနစ်မတိုင်ခင်နဲ့ကျွန်တော်တို့မှာရှိတယ်ပြောမယ်ဆိုရှင်တိုင်းနိုင်လူမှုလူအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းဒါမျိုးတွေကျွန်တော်ငကိုရုံးနဲ့ရှိခဲ့ပါတယ်ဥပမာ civil society ဆိုလို့လူတွေကပြောမယ်ဆိုလို့ရှင်နိုင်ငံရေးနဲ့ပတ်သက်တဲ့ဒီအစိုးရတွေစောင့်ကြည့်တယ်အစိုးရတွေစန့်ကျင်တယ်ဆိုအဖွဲ့အစည်းလို့မြင်တယ်ငငယ်ကြတော့မဟုတ်ပါဘူးဥပမာဆိုလို့ရှင်အခြေခံဖြစ်တဲ့မိဘဆရာအသင်းလို့အဖွဲ့မျိုးအားနဲ့အစကျွန်တော်လို့မျိုးစွန့်စွန့်စိန်လောင်းလူတွေအသင်းမျိုးတွေဒါရီက civil society တွေပါပဲဥပမာသွေးလူတွေကိုအခုလောလောဆယ်ဆိုရှင်ဒါသွေးလူတွေအဖွဲ့အစည်းမျိုးတွေဒါရီက civil society ပါ civil society ဆိုတာကဒီခုနလိုမျိုးပေါ့ပြည်သူတွေကကိုနဲ့တူဟာယုံကြည်ရယုံကြည်ရတွေစုပေါင်းပြီးတော့သူတို့တွေကဒီအတန်တွေနဲ့ဟိုသူတို့ရဲ့ထင်မြင်မှုတွေကိုသူတို့တွေဖော်ထုတ်တဲ့အဖွဲ့အစည်းတွေပါဆိုတော့နိုင်ငံရေးတသက်ကြီးဖြစ်နေစရာမလိုပါဘူးဒါလူပြီးတော့နောက်တစ်ခုကဒီအစိုးရတွေကိုယ်တိုင်ရတဲ့ဒီ civil society ဆိုတာကခုနပြောသလိုပေါ့ဟိုအမြဲတမ်းကိစ္စတိုင်းမှာခုကចောင်းကိစ္စဒီចောင်းလေးမှာရှိတဲ့ចောင်းတို့ရဲ့ဟိုရေရှည်တည်တံ့နိုင်ရေးចောင်းရဲ့ပညာရေးចောင်းရဲ့အနေထားနဲ့ပတ်သက်လို့ရှိရင်ဒီအစိုးရကပါဝင်စရာလည်းမလိုဘူးအစိုးရတွေကိုယ်တိုင်ထိန်းချုပ်စရာလည်းမလိုဘူးသူလည်းမထုံဒီចောင်းတိုင်းကိုလိုက်ပြီးတော့မလုပ်နိုင်ဘူးအဲ့တို့ចောင်းမလို့ဟိုဒါကចောင်းရဲ့မိဘဆရာအသင်းကပဲဒီចောင်းရဲ့အဝေဝစ္စတွေចောင်းရဲ့အနာဂတ်ကိုသူတို့ပဲတောင်းဝင်ယူတဲ့ပုံမျိုးပါဒါ civil society အခြေခံပါဟု
တ်ဆိုတော့ဆိုလိုတာက civil society ရပ်ဖက်လူမှုအဖွဲ့အစည်းဆိုတဲ့ပုံတံလေးတွေရဲ့နောက်ဒီအတွေးအယူအဆပေါ့နော်ဒါကမြန်မာပြည်မှာငကိုတွေကရှိထားပြီးသားဒီဝေါ်ဟာရာဒီအခြေအနေနဲ့တာမဟုတ်တာ
ဟုတ်ကဲ့ဆို
တော့ဒီခေတ်ရောက်တဲ့အခါကျတော့တချိန်လုံးကရှိနေခဲ့တဲ့ခုနလိုဓမြလဲအသင်းတို့ခုနလိုစူလောင်အသင်းတို့ဓမာယုံတို့ဒါတွေဒီလဲပဲဒါရပ်ဖက်လူမှုအဖွဲ့အစည်းတွေလို့ပဲပြောလို့ရတာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ဆိုတော့ဟိုတခုပဲကွာသွားတာကအရင်တုန်းကဆိုလို့ရှိရင်တော့ဒီလူမှုအဖွဲ့အစည်းတွေဆိုလို့ရှိရင်အတိုင်းနာတစ်ခုထိလွတ်လွတ်လပ်လပ်ရှိကျွန်တော်ပြောတာအတိုင်းနာတစ်ခုထိဘာလို့ဆိုတော့ဥမာလူမှုအဖွဲ့အစည်းဖြစ်တဲ့ဥမာနာယီကိုကျော်သူတို့ရဲ့နာယီကိုညီမှုအသင်းတွေတော်မှာဒါကပြောမယ်ဆိုလို့ရှိရင်စစ်စိုးရလက်ထက်တုန်းကဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့သေးတာပဲဆိုတော့ဟိုတရားဝင်နေတဲ့ယက်တိကွင်းမရှိဘူးအခုကတော့အတိုင်းနာတစ်ခုထိလွတ်လွတ်လပ်လပ်ဒီဖွဲ့စည်းတဲ့ပုံရိပ်ချက်တူကွန်းရှိလာတယ်။ဇာတာကွာသွားတယ်ပေါ့။ဒါကြောင့်မလို့အခုတော့လူကြားထဲမှာပို့ပြီးတော့ဟိုအတန်တွေပို့ပြီးကြဲကြဲလက်လောင်နဲ့ကြားလာတယ်ပေါ့ပြောပေါ့ခင်ဗျ။ဟုတ
်ကဲ့။ဒါတော့ငှက်ကွန်မိုဆန်ပြောတဲ့ထဲမှာပါပါတယ်။လွတ်လပ်လပ်ပို့ပြီးတော့လှုပ်လာတယ်နည်း။ဒါကတော့သိတာထင်ရှားပါတယ်။ကျွန်တော်ဒီမှာနိုင်ငံရောက်ခဲ့တဲ့အချိန်တုန်းကလည်းပဲဖွဲ့စည်းတွေအများကြီးလှုပ်ရှားနေကြတာကျွန်တော်တွေ့ခဲ့ပါတယ်။ဒါပေမဲ့ဒီဖွဲ့စည်းတွေမှာသူတို့ရင်ဆိုင်နေရတဲ့ခက်ခဲတဲ့စိန်ခေါ်မှုတွေကတော့ဒါရှိနေလို့မယ်ဆိုတာသိကြတယ်ပေါ့နော်။ဆိုတော့ကွန်မိုဆန်တို့ကတကယ်တည်းဝင်လှုပ်နေတဲ့လူတွေဆိုတော့မြန်မာနိုင်ငံကရပ်ဖက်လူမှုဖွဲ့စည်းတွေဒီကနေ့ရင်ဆိုင်နေရတဲ့အဓိကကြတဲ့စင်ခုံမှုတွေခက်ခဲတွေဘာတွေရှိနေလဲ
ဆိုတော့ကျွန်တော်နံပါတ်1ချက်ကပြောချင်တာကတော့အခုကကိုကျော်သိန်းလေးကတော့ပြောပါပြောင်းလဲနေတယ်ဒါကမှန်ပဲကျွန်တော်နိုင်ငံချင်းသားတွေလွတ်လာတယ်ဒေါ်ဆန်းစုကြည်အပါအဝင်ဒီတိုက်ခိုက်အင်အားစုတွေကလွတ်တော်ထဲမှာရောက်ရှိလာတယ်ပြည်တွက်ကတော့ဒါအများကြီးနေပါသေးတယ်ဆိုတော့ပြီးတော့ဒီမီဒီယာလည်းလွတ်လွတ်လပ်ရှိလာတယ်ဒါတွေကညင်လို့မရကျွန်တော်ကိုယ်တိုင်လည်းဒါစနေနဲ့စသုံးခဲ့ကြမှာအဦးဆုံးချင်းကျွန်တော်တို့တွားခဲ့တယ်အချိန်လေးလည်းကျွန်တော်တွားခဲ့ပါတွားခဲ့ပြီးပါပြီအခုတော့ဆိုတော့ဒါပေမဲ့ဒီဖိနှိပ်မှုတွေမရှိတော့ဘူးလားဆိုတော့မဟုတ်တော့ခင်ဗျဟုတ်တပတ်ကကုနာပြောတော့ပေါ့အရင်တော့ရှိခဲ့တဲ့ပုံစံမျိုးဒီဖန်လာစီးတာရိုက်နှက်တာထောင်ချတာတွေကအတိုင်းအတာတစ်ခုနည်းနည်းပါးပါးတော့ရှိနေသေးတယ်။ဒါကတိတ်တော့ပြောပါလောက်တော့မဟုတ်တော့ဘူးရှိသေးတယ်။ဒါပေမဲ့ pengsan piang lah, bermaha bi dia mahu guna dengan kah suara di kuna lupa, na pini dia suara di mana Rusia atau Egypt atau di Ethiopia atau mana, pengsan piang lah. Jadi nombor saya pun sudah tua lima panda lah. Taka dah kebalum macam ni. Jadi nombor lumiu pengsan ni piang lupa lumiu perlu apa ni, ubi di jauh ya lu pengsan lumiu sasa lupa lagi ni. Umar solusinya, dah ubi dia mati kau yang ini. Jadi bermaha bi aku piang lepas jiwa, dah tamaran ni, no tamaran itu tingsing ni, dah usui manu. ตกขึ้นได้เปียงเลยดิถ้าแม้ตะพักก็ยังชื่อนี่ปิดาอุบัติเหตุอยู่มาเปรียบเทียบดิอยู่ดิอุบัติเหตุเฉยๆอยู่ยาแต่คนในพงษ์น่ะเปียงแกตัวเว้ยลุลัดเดฟรีผิดเดถ้าแม้เซฟมันผิดไม่ลงจังได้อยู่ดิมาใจเดอเฉยๆมาดีใจอุบัติเหตุเนี่ยเยอะอยู่กันชื่อนี่เยอะอยู่ไหนดิเลยสอถ้าเรียกจนเราเนี่ยตีท่าแม้แกสามอยู่ป่ะเนาะถ้าอุ้มมาสรุปชื่อจะอุบัติเหตุมาลูกของเนี่ยแต่กูยังไม่ยีเท่าสอถ้ามีเรียฮะ
ลูเองลูดูอ่ะต้องใช้ไหนเนี่ยฮะมีเรื่องชินเนี่ยสอยินทุเรศสารุเชนอันนี้สิลาบาร์เลยครับคุณอาเปียร์เดมาเลยป่าวว่าแต่เนปเปอร์สโลมาไม่ตีจ่าตีจ่าบ่ไม่จวนจินจ่าตีจ่าบ่ถ้าคุณมาอาเปียร์เชลล่าสโลน้าวดิอยากเป็นลูกผู้เสียดีแข่งกันหน้ากันดิโมกรีซีแข่งกันคุณมาอาชีพอะไรสโลถ้าอาลูอยากแข่งหน้าจ่าเรียนลูกไม่อะไรเฉพาะเลยสโลจันโนตีจินหน้ากันยี่มานึงเงี้ยงาอยากเป็นลูกผู้เสียดีอากงมองดันเชลล่า
ที่ก็เราแต่ปัจจุบันเราเบื่อตัวแล้วเพราะฉะนั้นตอนที่เราเรียนเชื่อมโยงตัวทารีฮะเจ็ดที่ไหนในงานเราตัวเจ้ามาดูไหมที่ญี่ปุ่นเอพอซีดีก็มองว่าคุณเอพูดตัวเจ้ามาดูไหมตัวเอตัวสุวิลุทารีตัวเจ้ามาดูเจ้ามาดูไหมทำไมไม่ที่ส่วนนี้เนี่ยพาลูกไปไหนเลยสิหรอที่เล่นลงไหนเนี่ยเนเปลที่เจ้าที่ลูกเอพอซีดีญี่ปุ่นเอพอซีดีตัวออปเปอร์ปอนะตัวที่
จริงตรงไหนเนี่ยตรงนี้ลูกไก่ไหนเนี่ยเนเปิลโอ้ดูคอมเลยเช็ดทวนเปียบุเช็ดทวนเปียบุดีเนียวตรงนี้เนี่ยอันเดียมเชียงลูกเปียบุเนาะโอ้ทุกคนเปียบุรู้มั้ยอู้ดีเปียบุเป็นสโลชินเนี่ยตรงนี้กากเว็บเปียบุด้วยตรงนี้ชกเชียบุด้วยมาพูดสั่งมีโอ้ปูบุจะชิบุลูกอะไรเนี่ย
โอเคถ้าก็ปีเพื่อมาลูกบุบ่ดาวน์ชีเรลูกเนี่ยลูกเปียบุบุเนาะถ้าดาวน์ชีเรลูกเปียบุก็ดีก็เปียวเรลูกจันนาเลยจะเป็นลูกผู้เสียดี ါတယ်เนาะဥပမာဆိုရှင်သူတို့လုံင်းနဲ့သူတို့ဘာကြီးလိုလာမလဲသူတို့ပြီးရလိုအချက်ကပါလဲပြီးခုနပြောသူတို့ပေါ့ဟိုဒီရက်ဖက်လူဖွဲ့စည်းရေးဆိုတာကကျွန်တော်မမေ့ဘူးအမြဲတမ်းသတိထားနေဘူးကဒါဒီခုနပြောစွန့်စားစိန်လောင်းတဲ့အဖွဲ့အစဒီသွေးလူတွေအဖွဲ့ဆိုသူတို့ကတည်ပြီးသားဆိုတော့ဒါတွေကိုသူတို့တွေအနေနဲ့ဘလူးမျိုးဟိုလုံနိုင်ကလေးဆိုတော့နေရာခဏီးပြီးလို့ရှိရင်သူတို့တွေပူပြီးတော့ဟိုလုတ်တက်လာမှာပဲဆိုတော့ကျွန်တော်ပြောရတဲ့ဆိုတော့ဒါပေမဲ့ခုနပြောသူတို့ပေါ့ဟိုဟို election watch ပေါ့နော်လွတ်ရွေးကောက်ပွဲစောင့်ကြည့်တဲ့ကိစ္စတွေဒီဒီကိုရွေးချယ်လိုက်တဲ့အမတ်တွေအလုံးလုံးမလုတ်နော်ကိုကိုရဲ့ပြည်နယ်အတွက်ကောင်းမကောင်းကြည့်ဖို့အတွက်တွေကြတော့ဒါဟိုဟိုကြွန့်ကြံမှုလို့မယ်နိုင်ငံကနီးပညာတွေလို့မယ်အဲ့ဒါတွေဆိုရှင်နိုင်ငံတကာမှာကနေဘလူးတွေအကူအညီတောင်းလို့ရတယ်နိုင်ငံကဥပဒေပညာရှင်တွေအကူအညီတောင်းလို့ရတယ်ဒီနိုင်ငံတကာမှာကူညီပေးနေတဲ့ဒီ civil society တွေကိုအကူအညီတောင်းလို့ရတယ်သူတို့နဲ့အမြင်ဖလှယ်လို့ရတယ်နိုင်ငံတကာကသူတို့ထွက်အခုဆိုလို့ရှိရင်လည်းပေါ်မှာပြည်ရတော်တော်များများနိုင်ငံတကာကထွက်ပြီးတော့ဒီဂျက်ဖက်အဖွဲ့အစည်းရဲ့လူတွေထွက်ပြီးတော့လေးလာမှုတွေရှိနေတာပဲဆိုတော့သူတို့တွေအပြန်အလှန်အမြင်ဖလှယ်လို့ရတယ်အဲ့ခါမှာဆိုရှင်ပိုးပြီးတိုးတက်လာမှာပါပဲဟ
ုတ်ခုနပြောတဲ့ထက်မှလည်းပါပါတယ်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာလေးလာကြဖို့ဆိုတာတစ်ဆက်ထဲမှာပဲအခုလိုမြန်မာနိုင်ငံတွင်းကဂျက်ဖက်လူမှုအဖွဲ့အစည်းတွေအာခေါမောင်းတန်ဖြစ်လာဖို့ပိုးပြီးအရေးချင်းပြည်လာဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရောဘာတွေလုပ်ပေးနိုင်တာရှိလဲဘာတွေလုပ်ပေးသင့်လဲ
အဓိကကတော့ဟိုနိုင်ငံတကာလှုပ်ပေးတယ်ဆိုတာထက်အထက်ကသူတို့ဘာလို့လဲဆိုတော့သူတို့ဟိုကျွန်တော်တို့ဒီနိုင်ငံတကာလူတွေအခုညီတောင်းတာပို့ပြီးတော့ဟိုတင့်တော်ပါဆိုတော့ဟိုတနိုင်ငံနဲ့တနိုင်ငံနဲ့အခြေအနေမတူတဲ့ခါကျတော့ပုံကူးပြီးတော့ငါတို့ထားပါတော့ဟိုဟိုဆောက်အာဖရိကမှာတော့ဒီလိုလို့တောင်အာဖရိကမှာဒီလိုလို့တော့ကြောင့်မလို့ငါတို့ကပုံမှန်ပြန်ဒီလိုမျိုးလုပ်မယ်အဲဒီဖိလစ်ပီးမှာတော့ဟို civil society အားကောင်းလာအောင်ဘယ်လိုမျိုးလုပ်တယ်ငါတို့ဒီလိုလုပ်မယ်ဆိုတာမျိုးထက်ဟိုကိုနဲ့ဘာနှီးစပ်မလဲဥပမာပြောမယ်ဆိုရင်ဒီနိုင်ငံပေါ်မှာပြည်တဲ့လူတွေအပြင်သွားမယ်ကြည်မယ်ကိုနဲ့ဒါတွေယူသုံးလို့ရမလားဒါမှမဟုတ်ရှင်ကိုကနည်းနည်းတရားနည်းနည်းကိုနဲ့ပို့ပြီးတော့ယူသုံးလို့ရမလားဆိုပြီးတော့ပို့ကြည့်တာပို့ပြီးအဆင်ပြေပါတယ်ဆိုတော့အဲ့လိုမဟုတ်ဘဲနဲ့အပြင်ကနေပြီးတော့မင်းတို့ဓာရီဓာရီလောက်ပါဆိုတော့ပြောတာမျိုးထက်ဆက်လို့ရှင်ပေါ့နော
်ဟုတ်ရပ်ဖက်လူမှုဖွဲ့စည်းတွေရက်တိမှာအဓိကအကြဆုံးအရေးကြီးဆုံးကိစ္စတစ်ခုကဒါရမုံဝင်ကိစ္စလို့ကျွန်တော်အဲ့လိုနားလဲပါတယ်ဟိုကျွန်တော်မှိုင်းလဲထောက်ပေးပါမြန်မာနိုင်ငံတွင်းကရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့သူတို့လုပ်ငန်းတွေအော်မင်းလုပ်နိုင်မှုလိုအပ်တဲ့ရမုံငွေအရင်းမြစ်ပေါ့နော်ရမုံငွေအရင်းမြစ်တွေများလာပြီလားလိုအပ်တဲ့ရမုံငွေတွေရနိုင်တဲ့အလားအလာတွေရှိနေပြီလားလက်ရှိမှာရောလုံလုံလောက်လောက်ရနေကြရလား
ဆိုရမုံငွေနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှင် ဒီအစိုးရထုတ်ပြန်တဲ့ဒုတိယအကြံပေါ့နော်ဒီ registration law မှာဆိုလို့ရှင်ဘာတွေ့ရလဲဆိုလို့ရှင်ဒီအဖွဲ့အစည်းတွေကရမုံငွေကိုရှာနိုင်တယ်ပြည်တွင်းမှာရောပြည်ပမှာရောရှာနိုင်တယ်လို့ပြောထားပါတယ်ဒါပေမဲ့တစ်ဖက်ကကြတော့ဘာသွားရှိလဲဆိုတော့ဒါကြောင့်မို့ကျွန်တော်ဥပဒေပညာရှင်မဟုတ်ပါဘူးဒါပေမဲ့ဒီတိထားဖို့လိုတာဒီ recall ပွဲနဲ့ဆက်ဆိုင်တဲ့နိုင်ငံရေးပါတီနဲ့ဆက်ဆိုင်တဲ့ဥပဒေမှာကြတဲ့ခါကျတော့သူတို့ဘာပြန်ရေးထားလဲဆိုတော့နိုင်ငံရေးပါတီဝင်ပါတီတွေကလက်မခံအောင်โอเคနောက်တစ်ချက်ကပါတီအဖွဲ့ဝင်ကိုယ်တိုင်ကလည်းလက်မခံအောင်ဖွဲ့ဝင်ကဒီ civil society မှာပါလို့အဲ့ဒါဆိုလို့ရှိရင်သူက indirect နဲ့လက်ခံတယ်လို့သူကသတ်မှတ်တယ်အဲ့ဒါဆိုလို့ရှိရင်ပါတီကနေထုတ်ပယ်ပေးရမယ်ပြီးလို့ရှိရင်မထုတ်ပယ်ဘူးဆိုလို့ရှိရင်တည်ရတာနဲ့မထုတ်ပယ်ဘူးဆိုလို့ရှိရင်ပါတီကနေပဲထုတ်ပါတီကိုဖျက်သိမ်းမယ်ဆိုလို့သူကပြောတယ်ဒါဟာပြောမယ်ဆိုရှင်နိုင်ငံရေးပါတီအဖွဲ့ဝင်တွေကဒါလူမှုအဖွဲ့အစည်းတွေမှာပါဝင်မပတ်သက်ရသလိုဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒီအဖွဲ့အစည်းတွေကအများသောအားဖြင့်တော့နိုင်ငံတကာအကူအညီပြည်တွင်းအကူအညီဒီ funding အကူအညီနဲ့ရည်တည်နေရတာ哦ဆိုတော့ကျွန်တော်ပြောချင်တာကဒီဥပဒေတွေကိုခုနကကျွန်တော်ပြောသူပေါ့ဟိုဒီအဖွဲ့အစည်းတွေရည်တည်နိုင်အောင်ဒီနိုင်ငံရေးအဖွဲ့အစည်းအားကောင်းလာအောင်ဖန်တီးပေးဖို့လိုတယ်ဒါကြောင့်ခုနကကျွန်တော်ပြောတာအဲအစိုးရအနေနဲ့လုပ်တင်တာဒါသူတို့တွေအားကောင်းလာအောင်ဖန်တီးပေးဖို့လိုတယ်လို့ကျွန်တော်ပြောချင်တာဒီအလွန်ဝင်တဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှင်တော့ဟိုပမာပြအခုဆိုရှင်အလှငွေတွေတော်တော်များများဝင်လာတဲ့အတိုင်းအတာတွေရှိပါတယ်။နေရာတိုင်းမှာမလို့ပါဘူး။ကျွန်တော်ပြောတာကဥမာဟိုစွန်းဆိုင်ဇိန်လောင်းလို့တဲ့အတင်းရတော့ဒါရက်ွက်ထဲမှာအလှငွေကောက်ယူနေတယ်ဒါရပါတယ်။ဆိုတော့ဥမာဆိုလို့ရှင်တို့ဘာလုပ်မလဲနိုင်ငံတကာမှာထွက်မယ်ပြုမယ်ဆိုလို့ရှင်တို့ဒီနိုင်ငံတကာအကူအညီတွေတော့တို့လိုတာပေါ့နော
်။ရက်ဖက်လူမှုဖွဲ့စည်းလို့ပြောပေမယ့်လက်ရှိမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးသွားနေတယ်ပေါ့။ဒီပြုပြင်ပြောင်းလဲရဘယ်လောက်ကြာမလဲမသိဘူး။အစင်းတစ်စင်းကိုတော့ရောက်မှာပါပဲဒါအလုံးရဲ့မျှော်လင့်ချက်ပေါ့။အဲ့ဒီလိုရောက်အောင်သွားနေတဲ့နေရာမှာအကြပ်ပဲလူမှုဖွဲ့စည်းတဲ့အခန်းကဏ္ဍကဘလောက်အဓိကကြပါသလဲသူတို့ရဲ့အခန်းကဏ္ဍဘလို့ပါဝင်ပါသလဲ
ဆိုတော့ဟိုအခုဘယ်လိုခေါ်မလဲဆိုတော့ဒီ modern society ပေါ့နော်ဒီခေတ်မီလာတဲ့တိုင်းပြည်တွေဟိုရှုပ်ထွေးလာတဲ့တိုင်းပြည်တွေမှာဆိုလို့ရှင်လူမှုစနစ်တွေမှာဆိုလို့ရှင်အရင်တုန်းကလိုမျိုးပြည်သူတွေတယောက်ချင်းတရိုက်တရိုက်ပါဝင်မှုဆိုမရှိနိုင်တော့ဘူးဆိုတော့ဟိုအဲ့ဒီခါမှာဒီ civil society လို့ခေါ်တဲ့လူမှုဖွဲ့စည်းတဲ့တဆင့်ဂျာဂန်ဒီသူတို့ရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးတာပါဆိုတော့ပြောမယ်ဆိုလို့ရှင်ဒါအသိအရေးကြီးပါတယ်သူတို့ ਨੇ တူဟိုဘတ်ပေါင်းစုံကခုနကပြောသလိုမျိုးဒီနိုင်ငံရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအပါအဝင်လူမျိုးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုရောင်းရလဲဒါသူတို့လိုအပ်ချက်ပြည်သူတွေရဲ့အတန်ကိုဒီကနေ့တစဉ်ဖော်ထုတ်တဲ့သဘောမျိုးပါအဲ့တော့ကြောင့်မလို့ဒီစစ်မှန်တဲ့ဒီမိုကရေစီရရှိဖို့အတွက်ဆိုလို့ရှင်ဒီ civil society တွေအခန်းကဏ္ဍအရေးကြီးတယ်သူတို့တွေအားကောင်းဖို့လိုတယ်အဲ့တော့မှပြည်သူတွေရဲ့အတန်ပြည်သူတွေရဲ့လိုအပ်ချက်ကိုအစိုးရတွေအသိနိုင်တယ်ပြည်သူတွေအချင်းချင်းလည်းပြန်သိနိုင်တယ်ဆိုတော့ဒါဟာအသိအရေးကြီးပါတယ်ခင်ဗျဟုတ
်ကော်မစင်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူး
တင်ပါလားတဲ့အတွက်ကော်မစင်အတွေ့အကြုံကိုများတဲ့အတွက်က
ျေးဇူးတင်ပါ
တော့လည်းပြတ်ဆုံးများစေ
ဟုတ်ကဲ့
ခင်ဗျတွေ့ကြုံ